တရုတ်နဲ့အမေရိကန်တို့ဟာကုန်သွယ်နဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာအလုပ်အဖွဲ့အသစ်ဖွဲ့စည်းကြဖို့တနင်္လာနေ့မှာသဘောတူလိုက်ကြတဲ့အကြောင်းအမေရိကန်ကုန်သွယ်ရေးဝန်ကြီးဂျီနာရီမန်ဒိုကပြောလိုက်ပါတယ
် Establish a new commercial issues working group a formal working group which will
အမေရိကန်နဲ့တရုတ်တာဝန်ရှိသူတွေပါကြမယ်ကုသရောင်းဝယ်ရေးဆိုင်ရာအလုပ်အဖွဲ့ထူထောင်ကြဖို့ကျွန်မတို့သဘောတူကြပါတယ်ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုပြဿနာတွေကိုဖြေရှင်းပြီးတရုတ်မှာအမေရိကန်ရဲ့ကုန်သွယ်ရေးအကျိုးစီးပွားကိုမြင့်တင်နေတဲ့အတိုင်းပိုပြီးအလို့ငိုအရေးပါတာကတော့အမေရိကန်နဲ့တရုတ်ကုန်သွယ်ရေးပုဂ္ဂလိကကဏ္ဍကိုယ်စားလှယ်တွေလည်းပါကြမှာဖြစ်ပါတယ်လို့ဝန်ကြီးကပြောသွားခဲ့တာပါတရုတ်ကုန်သွယ်ရေးဝန်ကြီးဝိုင်ကွန်ထောင်းနဲ့လေးနာရီကြာဆွေးနွေးခဲ့ကြပြီးနောက်အခုလိုသဘောတူခဲ့ကြတာဖြစ်တယ်လို့ဝန်ကြီးဂျီနာရီမန်ဒိုကဆိုပါတယ်မမကန်ကန်သာဖော်ဆောင်နိုင်ခဲ့ရင်ကုသရောင်းဝယ်မှုဆက်ဆံရေးကနိုင်ငံရေးဆက်ဆံရေးကိုတည်ငြိမ်စေနိုင်ပါလိမ့်မယ်လို့အမေရိကန်ကမျှော်လင့်တဲ့အကြောင်းနဲ့ဝန်ကြီးကပြောသွားခဲ့ပါတယ်။တနင်္လာနေ့အစောပိုင်းတုန်းကလည်းကျန်းမာရေးနဲ့အလောက်ကုန်ပစ္စည်းအယောင်ပြတရေးအခမ်းအနားတရက်ကိုတရုတ်နိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးနီကိုလတ်စ်ဘန်းနဲ့အတူမစ်ရေမန်ဒိုတက်ရောက်ခဲ့ပါတယ်။ကုန်သွယ်ရေးမှာအများစုကအမျိုးသားလုံခြုံရေးနဲ့ဘာမှမပတ်သက်ပါဘူးလို့လည်းဒီပွဲမှာသူမကပြောခဲ့ပါသေးတယ်အခုလိုဆောင်ရွက်ချက်တွေကြောင့်အမေရိကန်ကုမ္ပဏီ18ခုနဲ့တရုတ်ကုမ္ပဏီ22ခုတို့ဟာလည်းသဘောတူညီချက်တွေရရှိခဲ့ကြတဲ့အကြောင်းအမေရိကန်တန်ရုံစီးပွားရေးတာဝန်က Avery Warwick ကပြောပါတယ်